Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2016ခုနှစ်ဒီဇင်ဘာလ17ရက်တနင်္ဂနွေနေ့ညနေ6:00-9:00အစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ
်မင်္ဂလာညနေခင်းပါရှင်ကျွန်မတင်ကီထိုက်ပါAmerican Tamara, American ရွေးကောက်ခံ Tamara Donald Trump ကအရေးပါတဲ့နိုင်ငံခြားရေးဝန်ကြီးယာရုအတွက်ခံမှန်းခံရတဲ့ Exxon ရေနံကုမ္ပဏီအကြီးအကဲ Red Tillerson နဲ့မနေ့စနေနေ့ကတွေ့ဆုံဆွေးနွေးပါတယ်။ Iran နိုင်ငံမိုဆူးမြို့သိမ်းတိုက်ပွဲနဲ့ပတ်သက်ပြီးဆွေးနွေးဖို့ American ကာကွယ်ရေးဝန်ကြီး Iran နိုင်ငံကိုကြိုတင်မကြေညာပဲရောက်ရှိနေပါတယ်။ Indonesia နိုင်ငံမှာတော့အကြမ်းဖက်မှုတန်တရားနဲ့လူ၄ဦးထပ်မံဖမ်းဆီးပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုမမိုးဖြူနဲ့အတူကြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ဒီညနေနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
ဘန်တီယာ93လောက်ပြန်ဝင်လာပြီဗျ။အိမ်တော်စုကတော့142လက်ခံလာ။ကျွန်တော်တို့မုံကုန်းမြို့မှာမြို့အုပ်ချုပ်ရေးမှူးရှိတယ်ဗျ။မြို့အုပ်ချုပ်မှူးရှိတယ်
။ရှမ်းပြည်နယ်မြောက်ပိုင်းကဒုက္ခသည်တချို့နေရပြန်လာနေကြပြီဖြစ်တဲ့အကြောင်းမူဆက်ခရိုင်ထွေထွေအုပ်ချုပ်ရေးဦးစီးဌာနဦးစီးအရာရှိဦးစော်မြင့်ပြောသွားတာဖြစ်ပါတယ်။ပြည်စုံကိုနောက်ပိုင်းမှာနားဆင်ရမှာပါ။ဒါပြင် HIV ရောဂါကုသကာကွယ်မှုဆိုင်ရာသတင်းဆောင်ပါတွေကိုနားဆင်ရမယ့်အပြင်တေးသချင်းတစ်ပုဒ်နဲ့လည်းဖြောပြတင်ဆက်ပေးသွားမှာပါ။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တင်ရင်ထိုင်းနဲ့မမှုဖြူတို့ပြောပြပေးပါမယ်ရှင်။
အစိုးရရေနံကုမ္ပဏီအကြီးအကဲ Rex Tillerson နဲ့ရွေးကောက်ခံသမ္မတ Donald Trump တို့နိုင်ငံခြားရေးဝန်ကြီးနေရာအတွက်ရွေးချယ်ဖို့များနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးနောက်တနေ့ဖြစ်တဲ့စနေနေ့မနက်ပိုင်းတုန်းကပဲ Donald Trump က Tillerson နဲ့တွေ့ဆုံခဲ့ပါတယ်။ Trump ရဲ့အစိုးရသည့်ရွေးချယ်ရေးအဖွဲ့နဲ့ရင်းနှီးသူတွေရဲ့ပြောကြားချက်တွေကိုကိုးကားပြီး Tillerson ကိုရွေးဖို့များတယ်လို့သတင်းဌာနအတော်များများကပြောဆိုနေကြတာဖြစ်ပါတယ်။NBC သတင်းဌာနကစနေနေ့မနက်ပိုင်းမှာတေလဆန်ကိုနိုင်ငံခြားရေးဝန်ကြီးဖြစ် Trump ကရွေးချယ်မယ်လို့မျှော်လင့်တဲ့အကြောင်း Trump ရဲ့အစိုးရသည့်ရွေးချယ်ရေးအဖွဲ့ရဲ့ရင်းနှီးသူနှုတ်ရဲ့ပြောကြားချက်ကိုကိုးကားပြီးသတင်းထုတ်ပြန်ခဲ့တာပါ။ဒါပေမဲ့လည်း Trump ရဲ့အစိုးရသည့်ရွေးချယ်ရေးအဖွဲ့ကတော့ဒီရုပ်အတွက်သူ့ကိုရွေးမရွေးအတီးမပြုတ်သေးပါဘူး။အရင်က Trump ကိုဝေဖန်ခဲ့သူလည်းဖြစ်2012ခုနှစ်သမ္မတလောင်းအဖြစ်ဝင်ရောက်ရွေးခံခဲ့သူလည်းဖြစ်တဲ့ Mitt Romney အပြင်အခုတေလာဆန်ကိုလည်းနိုင်ငံခြားရေးဝန်ကြီးဖြစ်နိုင်သူဖြစ်ထင်ကြေးပေးနေကြတာဖြစ်ပါတယ်။အရင်နယူးယောက်မြို့တော်ဝင်ဟောင်းရန်တော့ဂျူလီယာနီကတော့တောက်ကြနေကပဲသူ့ကိုနိုင်ငံခြားရေးဝန်ကြီးအဖြစ်စဉ်းစားတဲ့စီးကနေဖယ်ပေးဖို့ပြောခဲ့တာပါ။တေလာဆန်ဟာရုရှားပါဝင်နိုင်ငံပေါင်း50မှာလုပ်ဆောင်နေတဲ့ကမ္ဘာအကြီးဆုံးရေနံကုမ္ပဏီရဲ့အကြီးအကဲဖြစ်ပါတယ်။သူဟာဆိုရင်2013ခုနှစ်တုန်းကရုရှားသမ္မတဗလာဒီမီယာပူတင်ချီးမြှင့်တဲ့ရုရှားနိုင်ငံရဲ့မိတ်ဆွေစုကိုရရှိထားသူလည်းဖြစ်ပါတယ်ရှင်။
American ကာကွယ်ဝင်ကြီး Ash Carter ဟာကြိုတင်ကြေညာမထားတဲ့ခရီးစဉ်နဲ့အခုလက်တလောအီရတ်နိုင်ငံမှာရောက်နေပါတယ်။ဝင်ကြီး Carter ဟာဒီနေ့တနင်္ဂနွေနေ့မှာအီရတ်နိုင်ငံဘက်ဒက်မြို့ကိုရောက်ပြီးတော့ Islamic နိုင်ငံရဲ့မြောက်ပိုင်းမိုဆူးမြို့တော်ကိုပြန်သိမ်းပိုက်ဖို့အစီအစဉ်နဲ့ပတ်သက်ပြီးတော့ဝင်ကြီးချုပ် Haider al-Abadi နဲ့အတူ American နဲ့ညွန်ပေါင်းတပ်ဖွဲ့အစည်းအဝေးချုပ်တွေနဲ့အီရတ်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။မိုဆူးမြို့ပြန်သိမ်းပိုက်ရေးဟာအီရတ်နိုင်ငံအချုပ်အခြာအာဏာနဲ့နိုင်ငံပြန်လည်ထူထောင်ဖို့အတွက်မျှော်လင့်ချက်တွေအတွေ့အဓိကကြတဲ့အချက်လည်းဖြစ်ပါလေ။မနေ့စနေနေ့ကတော့ Syria ကာတာနိုင်ငံတွေကအကြမ်းဖက် IS အဖွဲ့ကပိုင်နေလို့သူတို့ဖာသာကြီးညာထားတဲ့ record ကနေ IS တွေကိုမောင်းထုတ်ဖို့အတွက်စစ်တပ်တွေကိုတုံ့ဝါမှာဖြစ်တယ်လို့ပြောဆိုပါလေ။ American နိုင်ငံကနောက်ထပ်တပ်ဖွဲ့200 Syria ကိုပို့ခဲ့ပြီလို့ကာကွယ်ရေးဝန်ကြီးကာတာကပြောဆိုပါလေ။အဲ့ဒီတပ်ဖွဲ့ဝင်တွေထဲမှာအထူးတပ်ဖွဲ့သင်တန်းဆရာတွေအကြံပေးပညာရှင်တွေနဲ့ဖောက်ခွဲရေးနဲ့ကြီးစားလက်နက်ရန်ညဆိုင်ရာအဖွဲ့ဝင်တွေပါတယ်လို့ American ကာကွယ်ရေးဝန်ကြီးကပြောပါလေ။အချိန်ထဲမှာအထူးစစ်စင်ရေးတပ်ဖွဲ့ဝင် 300 လဲစီးရီးယားနိုင်ငံမှာရောက်ရှိနေနှင်ပြီးသားဖြစ်ပါလိမ့်ရှင
်။စီးရီးယားနိုင်ငံရှီဟောင်းမြို့ပါမာယာမြို့ထဲကအစ္စလာမ်ရဲ့အစွန်ရောက် ISD ကိုရုရှားတို့ကဒီကနေ့တနင်္ဂနွေနေ့မှာ၄ချောင်းကနေအချိန်60ကျော်တိုက်ခိုက်ခဲ့တယ်လို့စီးရီးယားရေးစောက်ကြည့်ရေးအဖွဲ့နဲ့ရုရှားကာကွယ်ရေးဝန်ကြီးဌာနတို့ကပြောဆိုထားပါတယ်။ပါမာယာမြို့ကိုဝင်ရောက်ဖို့အစွန်ရောက်အဖွဲ့ကတိုက်ခိုက်မှုတွေစတင်ခဲ့ပြီးမကြာခင်မှာပဲ၄ချောင်းကနေတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဂျီဟတ်တိုက်ခိုက်ရေးသမားတွေကမြို့ကိုပြန်လည်သိမ့်ပိုက်ပြီးနောက်နိုင်ပိုင်းအတွင်းမှာပဲမနေ့ညကရုရှားတို့ကပြင်းပြင်းထန်ထန်တိုက်ထုတ်တာဖြစ်တယ်လို့ဗြိတိန်ချင်းဆိုင်စီးရီးယားရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။မြို့ပြင်မှာဆက်ပြီးတိုက်ခိုက်နေကြတယ်လို့လည်းစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ရဲ့ကမ္ဘာရှေးဟောင်းအမွေအနှစ်စည်းရင်းဝင်ပါမာယာမြို့တွင်းကစစ်သွေးကြတွေရဲ့စခန်းတွေရင်တန်းတွေနဲ့တင်ပိုက်ထားရနေရာတွေကိုပစ်မှတ်ထားပြီးလေးချောင်းကနေ64ချိန်တိုက်ခိုက်ခဲ့တာလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပါတယ်။ ။ဖာမာယာမျိုးရင်းကအကြံဖက်သမားတွေကိုလေကြောင်းကနေတိုက်ခိုက်တော့မှာတော့စီးရီးယားအစိုးရတပ်တွေကတညာလုံးအထောက်အကူပေးခဲ့တာလို့လည်းရုရှားကာကွယ်ရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြပါဗျာ။တိုက်ခိုက်မှုအတွင်းစစ်သွေးကြ300ကိုတုတ်တင်ခဲ့ပြီးတင်ကား70စင်းနဲ့ကား30တစ်စီးတို့ကိုဖျက်ဆီးခဲ့တယ်လို့လည်းရုရှားကပြောပါဗျာ
။တူရကီနိုင်ငံအစ္စတန်ဘူးမြို့မှာဘုံနှလုံးပောက်ကွဲခဲ့လို့လူ38ယောက်ထက်မနည်းသေးဆုံးပြီးတော်တော်များများဒဏ်ရာရခဲ့ပြီးတဲ့နောက်တစ်နေ့မှာတနိုင်ငံလုံးဝန်ထဲကြေခွေးတဲ့အထိတ်မှတ်နေ့ဖြစ်ကြေညာလိုက်ပါလေ။စနေနေ့နှောင်းပိုင်းကဘောလုံးအားကစားရုံမှာပောက်ကွဲမှုတွေဖြစ်ခဲ့ပြီးမျက်မြင်သက်သေတွေနဲ့တာဝန်ရှိသူတွေရဲ့အပြောအရဒီတိုက်ခိုက်မှုဟာဘောလုံးပွဲပြီး2နာရီလောက်ကြာမှလုံခြုံရေးအရာရှိတို့ကိုပြစ်မှတ်ထားတိုက်ခိုက်တဲ့အသေးခံကားဘုံတိုက်ခိုက်မှုဖြစ်ပါလေ။တူရကီပြည်ထောင်စုဝန်ကြီးဆူလမန်ဆူလူးရဲ့ပြောဆိုချက်အရဒီပောက်ကွဲမှုမှာလူ38ယောက်သေဆုံးပြီးတော့150ကျော်ဒဏ်ရာရခဲ့ပါလေ။တိုက်ခိုက်မှုကြောင့်ဘဲသူဘဲဝါခွဲခြားလို့မရတဲ့ရဲသားတယောက်ပါဝင်စုစုပေါင်းရဲသား9ယောက်နဲ့ရဲရာရှိ30လောက်သေဆုံးခဲ့ရတယ်လို့ပြည်ထောင်စုဝန်ကြီးကပြောပါတယ်။ဘုံဖောက်ခွဲမှုကဘော့စပိုရပ်စ်ကန်ဂျီပါစစ်တပ်ဘော်ဒါဖောင်ဒေတာမှအတိကျုံနေနေရဲတပ်ဖွဲ့ဝင်တွေကိုတဲဆောင်လာတဲ့ဘတ်စကားတစ်စင်းကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အခုတည်းထိတော့ဒီတိုက်ခိုက်မှုဟာဘဲသူလက်ချက်ဖြစ်တယ်ဆိုတာထုတ်ဖော်ပြောဆိုရလို့မရှိသေးပေမဲ့တရားဝင်တဲ့ Gardiston အလုံသမားပါတီ PKK အဖွဲ့ရဲ့လက်ချက်ဖြစ်နိုင်တယ်လို့ဒုတိယဝန်ကြီးချုပ် Newman Catullus ကပြောဆိုပါတယ်။ခုချိန်ထိတော့ပောက်ကွဲမှုနဲ့ပတ်သက်ပြီးလူ73ယောက်ကိုဖမ်းဆီးစစ်ဆေးနေတုန်းဖြစ်တယ်လို့လည်းသူကပြောဆိုပါတယ်ရှင
်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။အင်ဒိုနီးရှားနိုင်ငံကအချင်းကရနေရာတွေကိုဘုံဖောက်ခွဲတိုက်ခိုက်ဖို့စီစဉ်သူတွေလို့တန်ပြန်ရှိထားသူ၄ဦးကိုအင်ဒိုနီးရှားအကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးတပ်ဖွဲ့တွေကဖမ်းဆီးလိုက်တဲ့အကြောင်းရဲဌာနကဒီကနေ့မှပြောပါရတယ်။မြို့တော်ဂျာကာတာကနေတနအီလောက်သွားတဲ့ဘီကာစီမြို့မှာအဆောင်တစ်ခုကိုမနစ်စနေနေ့ကရဲတပ်ဖွဲ့ကဝန်ရောက်စီးနှင်ရှာဖွေတာမှာမပေါက်ကွဲသေးတဲ့ဘုံးတလုံးကိုရှာဖွေတွေ့ရှိခဲ့ပါရတယ်။တမရနန်းတော်မှာလုံချုံရဲ့အဆောင်အလွဲ့အလဲအပြောင်းကာလအတွင်းဖောက်ခွဲဖို့စီစဉ်ထားတာလို့လည်းရဲကပြောပါရတယ်။လုံချုံရေးတပ်ဖွဲ့တွေရဲ့ဝင်ရောက်စီးနင်းမှုအတွင်းအမျိုးသား၃ဦးနဲ့အမျိုးသမီး၂ဦးတို့ဖမ်းဆီးခဲ့တာဖြစ်ပြီးကမ္ဘာပေါ်မှာမွတ်စလင်လူရဲ့အများဆုံးအင်ဒိုနီးရှားနိုင်ငံအတွင်းအစ္စလာမ်ရဲ့အစွန်းရောက် IS အဖွဲ့ရဲ့အစွန်းရောက်ဝါဒအပေါ်တိတ်ညွတ်သက်ဝင်လာမှုတွေအပေါ်စိုးရိမ်စိတ်တွေလည်းတိုးပွားလာနေပါတယ်။အင်ဒိုနီးရှားနိုင်ငံအတွင်းမှာအစ္စလာမ်ရဲ့အစွန်းရောက် IS အဖွဲ့အပေါ်ထောက်ခံအားပေးသူ1200လောက်ရှိနေပြီးစီးရီးယားနဲ့အီရတ်နိုင်ငံအတွင်းမှာဆွန်နီမွတ်စလင်အစွန်းရောက်အဖွဲ့နဲ့အတူတိုက်ခိုက်နေသူကဒါဇင်နဲ့ချီရှိတယ်လို့လည်းအင်ဒိုနီးရှားအာဏာပိုင်တို့ကပြောပါတယ်။
တောင်ကိုရီးယားနိုင်ငံကိုပြစ်မှတ်ထားတိုက်ခိုက်ဖို့အတွက်အထူးစစ်စင်ရေးဆေးပြပွဲတစ်ခုကိုမြောက်ကိုရီးယားကောင်ဆောင်ခင်ဂျုံအန်းကဥဆောင်ညွှန်ကြားနေတဲ့ပုံတွေကိုမြောက်ကိုရီးယားနိုင်ငံအစိုးရအာဘော်သတင်းဌာန KRD ရုပ်မြင်သံကြားကဒီကနေ့တနင်္ဂနွေနေ့မှာထုတ်ပြန်လိုက်ပါတယ်။တောင်ကိုရီးယားနိုင်ငံကလက်ရှိဖြစ်နေတဲ့နိုင်ငံရေးပြဿနာတွေကိုအခွင့်အကောင်းယူနိုင်တဲ့မြောက်ကိုရီးယားရဲ့ဘယ်လိုကြိုးပမ်းမှုမျိုးကိုမဆိုသတိနဲ့စောင့်ကြည့်နေတဲ့အချိန်မှာအခုလိုသတင်းတွေထွက်လာတာဖြစ်ပါတယ်။မြောက်ကိုရီးယားတပ်ဖွဲ့တွေအနေနဲ့စစ်စင်ရေးလက်ချက်ငန်းတွေကိုဘယ်အချိန်မှလုပ်မယ်ဆိုတဲ့အချက်ကိုရောတောင်ကိုရီးယားသမ္မတပါကျွန်ဟိုင်ကိုတရားစွဲဆိုဖို့ပြီးခဲ့တဲ့တောက်ချာနေ့ကလွှတ်တော်ကဆုံးဖြတ်ခဲ့တယ်ဆိုတဲ့အချက်ကိုပါ KRD သတင်းဌာနကထုတ်ပြန်ခဲ့တာမျိုးမရှိပါဘူး။ KRD ကထုတ်တဲ့ဓာတ်ပုံတွေကတောင်ကိုရီးယားသမ္မတရဲ့အပြောင်းအိမ်တော်ကိုပြစ်မှတ်ထားတယ်ရုံပုံအထိပယ်ရပြီးတော့အခြေခံဥပဒေခုံရုံးကသမ္မတကိုတရားစွဲဖို့မဲခွဲမခွဲစဉ်းစားဆုံးဖြတ်နေတုန်းလက်ရှိသမ္မတရဲ့တာဝန်ကိုခေတ္တရပ်ဆိုင်ပြီးတော့ဝန်ကြီးချုပ်ဟွမ်ဂျိုအားကယာယီတာဝန်ယူထားပေမဲ့သမ္မတပါကတော့အဲ့ဒီအိမ်တော်မှာဆက်ပြီးနေထိုင်ဆဲဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကအင်တာနက်တိုက်ခိုက်မှုအပါအဝင်ဖြစ်နိုင်ခြေရှိတဲ့ဘယ်လိုရန်စမှုမျိုးကိုမဆိုတုံ့ပြန်ဖို့တောင်ကိုရီးယားသမ္မတကစစ်တပ်ကိုအစစ်မြစ်သတိပေးချက်ထုတ်ပြန်ထားပါတယ်
။ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမြို့ပြင်ကပင်လယ်စိတ်ကမ်းအစ်တစ်ခုမှာဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းဘုံးထောင်ထားတဲ့ကုန်တင်ကားကြီးတစ်စီးပောက်ကွဲတာကြောင့်အနည်းဆုံး16ဦးသေဆုံးပြီးအများအပြားဒဏ်ရာရပါတယ်။ပောက်ကွဲမှုအတွင်းလုံခြုံရေးတပ်ဖွဲ့တွေနဲ့စိတ်ကမ်းလှုပ်သားတွေကိုထိမှန်ခဲ့ပါတယ်။ပောက်ကွဲခဲ့တဲ့ကုန်တင်ကားကြီးကိုအသေးခံဘုံခွဲသမားကမောင်းနှင်ခဲ့သလားဒါမှမဟုတ်လေအစောပိုင်းကတည်းကပါကင်ထုရန်နာထားသလားဆိုတာကိုအနာပိုင်းတို့စစ်ဆေးနေတယ်လို့မိုဂါဒီရှုရဲဌာနချုပ်အကြီးအကဲက VOA ဆိုမာလီယာဌာနကိုပြောပါရတယ်။ အယ်ရှာဘတ်စစ်သွေးကြအုပ်စုကသူတို့တိုက်ခိုက်တာလို့ထုတ်ဖော်ပြောဆိုထားပါတယ်။အသေးကဘုံခွဲသမားကစိတ်ကန့်အပြင်ဘက်ကလုံချုံရေးဂိတ်စီကိုကားမောင်းဝင်ခဲ့တာလို့အယ်ရှာဘတ်ကပြောပါတယ်။ဒါပေမဲ့မျက်မြင်တွေ့သူတွေကတော့ဒါစင်နဲ့ချီတဲ့စိတ်ကန့်လှုပ်သားတွေနဲ့ဝန်ထမ်းတွေအလုပ်ကိုရောက်ပြီးတန်းစီနေကြချင်းစိတ်ကန့်ရဲ့အကောက်ခွန်ယုံအနီးမှာထောင်ထားတဲ့ဘုံပေါက်ကွဲတာလို့ပြောဆိုကြပါတယ်
။မနေ့စနေနေ့ကကင်ညာနိုင်ငံအနောက်လယ်ပိုင်းနီဗာရှာမြောက်ဖက်10ကီလိုမီတာလောက်ကွာမှရှိတဲ့နိုင်ရိုဘီနီဗာရှာဝေးပြေးလမ်းမပေါ်မှာလောင်စာစီတဲဆောင်ရင်ရင်နဲ့တခြားမော်တော်ယာဉ်တချို့တိုက်ခတ်မိတဲ့အတွက်မိအကြီးကျယ်လောင်ကျွမ်းခဲ့လို့လူ33ယောက်သေဆုံးပြီးအများအပြားဒဏ်ရာရခဲ့ပါတယ်။အခုချိန်ထိသေဆုံးသူဥယျာဉ်များတဲ့များနေခြင်းဖြစ်ပါတယ်။လောင်စာစီတဲရင်နေနဲ့ရင်တိုက်မှုဖြစ်တဲ့အချိန်ကအဲ့ဒီလမ်းမကြီးပေါ်မှာရှိမနေတဲ့တာကြောင့်အခုဖြစ်ပွားတဲ့သေဆုံးမှုတွေအတွက်တာဝန်ရှိပြီးတော့သက်ဆိုင်ရာအေဂျင်စီနေနဲ့ရင်သွားရေးနဲ့တရားဥပဒေဆိုင်ရာစည်းကမ်းတွေကိုအပြည့်အဝလိုက်နာလာဖို့ဆောင်ရွက်တဲ့လို့ကညာသမရကပြောဆိုပါတယ်။
နောက်ဆုံးရသတင်းတွေကိုမတင်ကြီးထိုင်းနဲ့မမိုးဖြူတို့ပြောပြပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။အရင်ဆုံးတော့ရှမ်းပြည်နယ်မြောက်ပိုင်းဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေအကြောင်းကိုတင်ပြပေးပါမယ်။မြန်မာအစိုးရစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တို့ကြားစစ်ရေးပြင်းထန်တဲ့ဒီရှမ်းပြည်နယ်အရှေ့မြောက်ဒေသကမွန်ဂိုဒေသကစစ်ဘေးရှောင်ဒုက္ခသည်တွေဟာလက်ရှိအခြေအနေတည်ငြိမ်လာလို့မွန်ဂိုမြို့တွေစတင်ဝင်ရောက်လာပြီးဖြစ်တယ်လို့ဒီမြန်မာအာဏာပိုင်တွေကလည်းစစ်ဆေးလက်ခံနေပြီလို့ဆိုပါတယ်။စစ်ဘေးဒဏ်ခံနေရတဲ့မွန်ဂိုမျိုးဟာပျက်စီးမှုတွေရှိနေတယ်လို့နေရပြန်သူတွေဟာလည်းစိုးရိမ်စိတ်တွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။အကြောင်းစုံကိုတော့ VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်ရှေးမြောက်ဒေသမှာဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းနေရကနေစွန့်ခွာထွက်ပြေးနေရတဲ့မွန်ဂိုဒေသစစ်ဘေးရှောင်တွေအနေနဲ့နေရကိုစတင်ပြန်နေကြပြီဖြစ်လို့မြန်မာအာဏာပိုင်ပူးပေါင်းဖွဲ့တွေကလည်းစစ်ဆေးပြီးလက်ခံနေတယ်လို့မူဆဲခရိုင်ထွေထွေအုပ်ချုပ်ရေးဦးစီးဌာနကဦးစီးရရှိဦးစော်မင်းကပြောပါတယ်။
ကုန်လုံးသူတို့ပိုင်းတရာ93လောက်ပြောင်းလာပြအိမ်တော်စုကတော့140နဲ့တူလက်ခဏလားကျွန်တော်တို့မုံကုန်းမြို့မှာမြို့အုပ်ချုပ်ရေးမှုရှိတယ်ကမြို့အုပ်ချုပ်မှုရှိတယ်နောက်တော့ခမဆိုင်ရာလည်းရှိတာပေါ့ဒီစင်းရဲနောက်တော့မလန်းဦးစီးရဲနောက်ပြန်ဆက်ရဲနောက်တော့ကျွန်တော်ဌာနကဝန်ထမ်းတွေပေါ့ပြည်သူ့ကျေးဦးစီးဌာနကဝန်ထမ်းတွေပေါ့နော်အဲ့ဒါတွေလည်းနေပြီးတော့လက်ခံပေးတာပ
ြက်တတနှစ်ပတ်ကြာစည်ရေးတင်းမနေတဲ့မုံကုန်းဒေသကိုမြမတမတော်ကနေဒီဇင်ဘာလ4ရက်နေ့ကထိန်းချုပ်ထားပြီးနောက်ပိုင်းနေမြေရှင်းလင်းရေးတွေလှုပ်ဆောင်နေတယ်လို့ဦးစော်မင်းကဆက်ပြောပါတယ်
တမ်းလို့ရနေပြီမှာဒိတ်ကျတာတဲ့တောင်တည်ငင်းမှာလည်းအဟာတားတော့လို့အဲ့မှာလို့လိုက်ရှာတော့လက်နဲ့တိတာတဲ့ပြုမိုင်းကြီးဟိုတာတွေတိတာတဲ့အဲ့လိုမျိုးတွေတော့နော်လက်ပြဘုံတို့အဲ့ဒီလိုမျိုးတိတဲ့ဥစ္စာလေးတွေတော့သူရှင်းလင်းနေတယ
်မွန်ဂိုစစ်ပေးရှောင်းတွေအနေနဲ့မနေ့ကစပြီးနေရရင်းကိုပြန်နေကြတာပါတိုက်ပွဲကလည်းအတွင်းမွန်ဂိုမျိုးဟာစစ်တမ်းခံနေရတယ်လို့နေရပြန်လူတွေလည်းစိုးရိမ်စိတ်တွေရှိနေတယ်လို့ဒေတာခန့်လူဖြစ်သူဦးတီတီနောင်လတ်ကပြောပါတယ်
ဘယ်လိုကြီးများကိုသူတို့ခေါ်ပြေးဒီလိုသူ့ကိုပြန်လေပြန်တော့သူပြန်လေခေါ်တာရှိပါရဲ့ဒါကြောင့်မလို့အခုပြန်နေကြကြီးကိုကဒီခါတက်ပွဲကနည်းနည်းသိချင်တယ်ဘုံချဲတာလေပြန်ဘုံချဲလို့ရှိသွားတဲ့အင်ချေတရားလည်းနည်းနည်းကိုတက်ပွဲကြောင့်ရှိသွားတဲ့အလဲအများကြီးရှိပါရဲ့အစာကျင်းကြောင်းတွေလည်းရှိသွားတယ်ဒါလည်းအခုလည်းမွန်မှန်တို့အစီအစဉ်ရှိတယ်လို့သိရပါတယ်ဒီလိုသူကနည်းနည်းအင်ကိုတော့ပြန်ချင်တယ်ဒါမဲ့လည်းချဲနေကပြန်ဖြစ်လာမလားပဲမျိုးပေါ့အမခံချက်ကိုသိရှိမလားစလန်သာသာတာရှိနေပါရဲ့
တရုတ်နိုင်ငံတွင်တောင်းလက်ချီရှိနေတဲ့စစ်ဘေးရှောင်တွေဟာဒီကနေ့အထိတော့ထောင်ကနန်းလောက်သာပြန်လည်ဝင်ရောက်လာသေးတယ်လို့သူကဆိုပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ20ရက်နေ့ကစပြီးတော့ KIA, TNLA, MNDAA, AA စတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကျမ်းမှာရှမ်းပြည်နယ်အရှေ့မြောက်ဒေသမူဆယ်၊ကျူကုတ်၊ပန်ဆိုင်၊မွန်ဂိုဖောင်းဆိုင်ဒေသဘက်မှာစစ်ရေးတင်းမှလာခဲ့ကြတယ်လို့တိုက်ပွဲတွင်ဒေသခံ2000ခန့်ဟန်လည်းတရုတ်နိုင်ငံဘက်ကစစ်ဘေးသိမ်းရှောင်ခဲ့ရပါတယ်မွန်ဂိုဒေသခံစစ်ဘေးရှောင်တွေနေရရင်းကိုပြန်နိုင်ပြီဆိုပေမဲ့ဖောင်းဆိုင်ဒေသခံစစ်ဘေးရှောင်တွေအနေနဲ့လောလောဆယ်နေရပြန်ဖို့ခွင့်ပြုချက်မရသေးဘူးလို့ဖောင်းဆိုင်တိုက်ခါတော်ရဆရာတော်ဦးစင်ဟန်လာကပြောပါတယ်
ကိုကျွန်တော် view ဟာမှုကိုကျွန်တော်တို့ခွင့်တောင်းလေပေါ့ကျွန်တော်တို့ဘောဆိုင်တီတူစစ်ကနေပြီးတော့မှကျွန်တော်တီတူတွေကိုပြန်ခေါ်တော့မယ်ဆိုတော့ဒီမခေါ်သေးနဲ့ဟိုတည့်ရနေစစ်ကြောင်းတွေဒါထုတ်လာအောင်မယ်အဲ့ဒါနေနေချင်းလေးရင်မပြီးသေးတည့်နေပြီးလို့ရှိရင်တော့ပြန်ခေါ်ရအောင်လို့မင်းကအဲ့လိုမျိုးပြောပါတယ်ဗျအပေါက်ပေးပါအောင်ပေါ့တည့်စီပါပဲနေမှာဒီမှာလည်းချင်းလေးကြီးတည့်ရအမှပြန်ခေါ်မယ်ဆိုပြီးတော့မှအဲ့လိုပြောပါတယ်ဗျ
လက်ရှိမွန်ဂိုဒေသဟာအချိန်နေတည်ငြိမ်စပြုလာပြီးဖြစ်တယ်လို့တတ်မတော်အနေနဲ့လည်းနေမြေချင်းလေးရေးတွေလှုပ်ဆောင်နေစေလဲဖြစ်ပါတယ်ပြည်ကရဒီစင်မာလာကိုရဲ့နေ့မှာနေမြေရှင်းလင်းရေးလှုပ်ဆောင်နေတဲ့မြမသမတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့ကြားတိုက်ပွဲငယ်တစ်ခုဖြစ်ပွားခဲ့ပြီးသမတော်ဘက်ကနေအန်22တနက်4လက်ပွိုက်တူတူတနက်2လက်4တနက်4လက်အန်22ဂျီအိမ်9ခုမန်ပြောင်းမျိုးစုံ4ခုဂျီမျိုးစုံ185တောက်ဘုံတီမျိုးစုံ10လုံးစစ်ပစ္စည်းမျိုးစုံနဲ့အရတားလောင်း9လောင်းကိုရှာဖွေတွေ့ဆီတင်စီရမိခဲ့တယ်လို့သမတော်ကာကွယ်ရေးဦးစီးချုပ်ယုံကနေမနေ့ကသတင်းထုတ်ပြန်ထားပါတယ် ရှမ်းပြည်နယ်မြောက်ပိုင်းတွင်လက်နက်ကင်ဖွဲ့တွေတိုက်ခိုက်မှုကြောင့်နိုဝင်ဘာလ20ရက်နေ့ကနေဒီဇင်ဘာလ9ရက်နေ့ထိတော့တပ်မတော်သားတူရဲဝန်ထမ်း15ဦးပြည်သူ73ဦးစုစုပေါင်း29ဦးသေဆုံးခဲ့ပြီးတော့ရဲဝန်ထမ်း12ဦးပြည်သူ49ဦးဝန်ထမ်း2ဦးစုစုပေါင်း62ဦးတန်ရာရရှိခဲ့တယ်လို့နိုင်ငံတော်အတိုင်းအမြခံပုတ်ကူယုံသတင်းထုတ်ပြန်ရေးကော်မတီကနေဒီဇင်ဘာ9ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအိမ်သတင်းပြပိုခဲ့တာပါရှင်အခုတော့တမ်းမာရဲဆိုင်ရာသတင်းတော်တပုတ်ကိုတင်ပြပေးပါမယ် HIV ပိုးကူတာတဲ့ဆေးဝါးတွေတိုးတက်ကောင်းမွန်လာနေတာကြောင့်ယောဂါပိုးရှိသူတွေအနေနဲ့အချိန်မဆွဲပဲကုသမှုတွေကိုစောစောစစီခံယူထားသင့်ပါတယ်ဘာကြောင့်လဲဆိုတာကိုတော့ကိုသန့်စုံပြပိုတဲ့တမ်းမာရဲဆိုင်ရာသတင်းပြပိုချက်မှာနှားဆင်နိုင်ပါတယ်ရှင်
HIV ရောဂါပိုးကူးစက်ခံရတဲ့အခါပျောက်ကင်းအောင်ကုသနိုင်တဲ့ဆေးဝါးတွေမပေါ်ထွက်သေးတာကြောင့် HIV ရောဂါပိုးကူးစက်မခံရအောင်ခရီးတဆိုင်နေထိုင်နိုင်ကြဖို့အတွက်ကျွမ်းကျင်သူတွေကစင်ဆက်မပြတ်ကျန်းမာရေးအသိပညာပေးလျက်ရှိနေပါတယ် HIV ရောဂါပိုးကူးစက်ခံထားရသူတွေကလည်းရောဂါကူးစက်ခံရပြီလို့သိသိချင်းဆေးဝါးတွေစနစ်တကျတောက်သုံးပေးမယ်ဆိုရင်မိမိရဲ့သက်တမ်းကိုရှည်စေတဲ့အပြင်မိမိနဲ့ပတ်သက်နေသူတွေကိုရောဂါကူးစက်ပြန့်ပွားခြင်းမရှိအောင်အထောက်အကူဖြစ်စေနိုင်တယ်လို့မြန်မာနိုင်ငံဆရာဝန်အသင်းဥက္ကဋ္ဌဖြစ်သူပမောက္ခဒေါက်တာဦးရဲမရကအခုလိုပြောပြခဲ့ပါတယ
်မိခင်လောင်းတယောက်ဟာလည်းမတော်တဆသူ့ခင်မွန်းစီကကူးတယ်ပေါ့နော်ဆိုကိုယ်ရှိတဲ့ချိန်မှာသူဆက်လိုက်လို့ပိုးရှိတယ်ဆိုရင်ဘာမှထိန်းချုပ်ချားစရာမရှိဘူးဒီစိတ်တိုက်ကျွင်းစနစ်ကြတောက်မယ်ဆိုကလေးကိုမကူးစက်နိုင်တော့ဘူးကျွန်တော်တို့ဆိုတော့ဒါကြောင့်အခုက zero new infection ဆိုပြီးပြောနေတာပါเนาะကာကွယ်ပါเนาะကာကွယ်ဖို့အကောင်ဆုံးမကာကွယ်နိုင်လို့များကူးစက်လာရင်လည်းစိတ်ကူတပါစိတ်ကူတရင်ပုံမှန်သက်တမ်းလည်းနေနိုင်ရုံမကဘူးသူများကမကူးစက်အောင်လည်းကျွန်တော်တို့ကာကွယ်ပေးလို့ရ
HIV ယောဂါပိုးကူးစက်ခံထားရသူတွေဟာ AIDS ယောဂါဖြစ်ပေါ်ခံစားရတဲ့အထိအချိန်မဆွဲပဲဆော့ဆော့စစ်စစ်ကုသမှုခံယူခဲ့မယ်ဆိုရင်တာမန်လူတယောက်နီးပါးအသက်ရှည်ရှည်နေထိုင်သွားနိုင်တာကြောင့်ဆေးကုသမှုကိုအမြန်ဆုံးခံယူသင့်တယ်လို့သိရပါတယ်အဲ့
တော့ဒီနေ့တော့ဖြင့် population ကဘာကြမ်းမဲ့ပြန်ပြီးတော့ဟောကထားတာတော့စီတိုးကောက်900အောက်ရှိသူတိုင်းကို ARD စီတောက်တင်လို့ပြောဆိုထားတယ်ဒီလူဖြစ်တော့ဖြင့်900ထိတော့မဆောင်နေတော့ပိုးရှိရဆိုတော့ပဲARD စီတောက်ကိုတင်နေလို့ယူဆစစ်နေတာဒါပေမဲ့လည်း ARD စီတောက်မျိုးဆိုသူရှိအခုရှိရတကူကတော့ကိုကိုတန်ရနဲ့တောက်ချင်တဲ့ဆန္ဒတွေရှိမှတော့လောက်တယ်ဘာဖြစ်လို့ဒီယူတော့မှာသူကတကူကတော့အတူချင်မှာအခြားယောဂါတွေရှိလားမရှိလားလဲစစ်ဆေးတဲ့တော့ဟုတ်တယ်ဒီအချိန်မှာကတော့အတူစီမှာဒီယောဂါရှိတယ်တော့နောက်မရောက်နေလို့ဒါရှိနေအဲ့ဒါတွေကိုအရင်ဆုံးပြစ်တင်တယ်အဲ့ဒါကိုတော့တတ်တာပဲရတယ်ဆိုတော့
ကိုဝင်ဆောင်မိခင်နေအနေနဲ့HIV ယောဂါပိုးကူးစက်ခံထားရပြီလို့သိတဲ့အခါ HIV ယောဂါပိုးကူးတဲ့ဆေးတွေကိုအချိန်မီအမြန်ဆုံးတောက်သုံးပေးဖို့အရေးကြီးတယ်လို့ဆိုပါတယ
်ကိုဝင်ဆောင်တဲ့အချိန်ကမိမိတသက်တည်းဖြစ်ပါဦးမိမိနဲ့အတူတူမိကလေးလေးကိုပါယောဂါပိုးမကူးဆက်သွားအောင်အတွက်ကိုတောက်ရမှာဖြစ်ပါတယ်အခုဆိုရှင်ရင်တော့ကျမတို့ကတိုက်တိုက်တွန်းတွန်းကိုပဲကိုဝင်ဆောင်နေရကိုဝင်ဆောင်ချိန်မှလည်းတောက်ထားမယ်ကလေးမိဖွားပြီးချိန်မှလည်းတောက်ထားမယ်မွေးပြီးရင်ရင်တော့ဆိုကျမတို့ဘက်ကခဏရက်လို့ရတယ်ဒီကောင်ကိုကြတော့သွားပြီးဆေးတွေကစတိုက်တာတောက်သွားသူရဲ့ကုသမှုနှောင်းကဆော့ဆော့ကုနေတယ်မြန်မြန်ဗိုင်းရပ်စ်ကိုနှိမ်ချနိုင်နေတယ်ဒီအကောင်းဆုံးကတော့မွေးပြီးတဲ့စတိုက်တိုက်သွားတော့ပါပဲတသက်တာလုံးတောက်မယ်ဆိုတော့ကျွန်တော်ကတိုက်ဖို့အစင်းနဲ့ရှိပါတယ်
HIV ယောဂါပိုးမရှိတဲ့သူတွေအနေနဲ့လဲ HIV ယောဂါကူးစက်ခံရနိုင်တဲ့နည်းလမ်းတွေကိုသိရှိအောင်လေ့လာထားပြီးသတိပြုရှောင်ကျဉ်သွားရမှာဖြစ်တယ်လို့သိရပါတယ် HIV ယောဂါပိုးကူးစက်ခံရနိုင်တဲ့နည်းလမ်းတွေအကြောင်းကိုမေးကြည့်တဲ့အခါမှာတော့
မူရစေတုံးတဲ့လူတွေထိုးပြီးတုံးတဲ့လူတွေကကူးစက်တယ်နော်ယောက်ျားချင်းဆက်ဆံတဲ့လူတွေကူးစက်တယ်ပြည်စံလုပ်ငန်းလုပ်တဲ့အမိန့်ကလေးတွေကူးစက်တယ်လို့ပြောပေမဲ့ဒါတွေကလူနည်းစုပေါ့နော်အများဆုံးကူးစက်နေတာတော့ဒီလိင်ကုကိစ္စနဲ့ပတ်သက်ပြီးတော့ကူးစက်နေရဖြစ်တယ်အဲ့တော့ဒီအထူးသဖြင့်ဒီလူငယ်လူရွယ်ပိုင်းနေအနေနဲ့ပေါ့နော်လူငယ်လူရွယ်တွေမကောက်ဘူးပေါ့နော်အားလုံးပေါ့နော်ဒီလိင်ကုကိစ္စဆိုတာလူတိုင်းလူတိုင်းကကင်းလွတ်တာမဟုတ်ဘူးပေါ့ဆိုတော့လူတိုင်းလူတိုင်းကဒါကြောင့်မလို့ဒါကိုဘာကြောင့်ကူးစက်တယ်ဘာကြောင့်မကူးစက်ဘူးသိဖို့လိုတယ်ဘယ်လိုကာကွယ်မှုယူရမလဲဆိုတော့သိဖို့လိုတယ်ဥပမာဆိုတော့ဒီအပျော်ပါလိုက်စားမယ်ဆိုရင်ပေါ့နော်တတ်နိုင်ရှောင်းတယ်နော်ဒါပေမဲ့မရှောင်နိုင်လို့ရှိရင်ကွန်ဒွန်သုံးနေဒါမျိုးပေါ့အကာအကွယ်ရတယ်ပေါ့နော်ဆိုတော့အကာအကွယ်ကိုသိဖို့လိုတယ
်တကမ္ဘာလုံးမှာ HIV ရောဂါပိုးကူးစက်ပြန့်ပွားမှု zero new infection ဖြစ်တဲ့အထိကျူးပန်းဆောင်ရွက်နေကြတဲ့နေရာမှာပူးပေါင်းပါဝင်နိုင်ကြဖို့အတွက်တရင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ
ကိုယ်တန်းစောဖြစ်ပါတယ်အခုတော့ဒီ American အာကာသယာဉ်မှူးဟောင်းဂျွန်ကလင်ကြောင်းတစိုက်တစောင်းကိုတင်ပြပေးပါမယ် အမေရိကန်အာကာသယာဉ်မဟောင်းလည်းဖြစ်မရင်းစစ်တီနဲ့အမေရိကန်အထက်လွှတ်တော်အမလည်းဖြစ်ခဲ့တဲ့ဂျွန်ဂလင်းဟာဟာဝိုင်ယီပြည်နယ်ကိုလံဘတ်မြို့ကဆေးရုံမှာကြာတာပြင်းနေကကွယ်လွန်သွားပါတယ်။အသက်65နှစ်အရွယ်မှာကွယ်လွန်သွားတာပါ။သူဟာကမ္ဘာပတ်လမ်းပေါ်ကိုတွားရောက်ပြန်တန်းတဲ့ပထမဦးဆုံးအမေရိကန်နိုင်ငံသားဖြစ်ပါတယ်။ဆိုဗီယက်ပြည်ထောင်စုကဒီကမ္ဘာပတ်လမ်းပေါ်ရောက်ပြီးနောက်တနည်း1962ခုနှစ်မှာသူရောက်သွားတာပါ။သူဟာအိုဟိုပြည်နယ်ဒီမိုကရက်တစ်အထက်လွှတ်တော်မှဖြစ်24နှစ်ကြာတာဝန်ထမ်းဆောင်ခဲ့ပြီးတော့1984ခုနှစ်မှာသမ္မတလောင်းဖြစ်ဝင်ရောက်ရွေးခန့်ခဲ့ပါတယ်။အသက်89နှစ်အရွယ်မှာအာကာသထက်ကိုပြန်သွားပြီးတော့ဒီအသက်ကြီးရွယ်ဦးအရွယ်မှာအာကာသကိုသွားတာဟာသူဟာပထမဦးဆုံးပါ။ဂလန်ကဒီ Mercury 7လို့ခေါ်တဲ့ American အာကာသယာဉ်မှပထမဦးဆုံးတုတ်ထဲကနောက်ဆုံးအသက်ရှိထင်ရှားကျန်နေခဲ့သူလည်းဖြစ်ပါတယ်ဒီအကြောင်းပြေဆုံးကိုတော့ဇလာဒီဇာဟုပေးပို့တဲ့တဲ့တင်ကိုမအီတန်စင်ကပြောပြပေးပါမယ်ရှင
်ဂျွန်ဂလန်ကကဘာပလန်ကို၃ချိန်ပတ်ပြီးတဲ့နောက်ဆက်ချွေးမှုတွေရှိနေတဲ့ကြားကအန်ဒီရဲ့ကင်းစွာနဲ့ကဘာကိုပြင်ဆင်လာနိုင်ခဲ့တဲ့အတွက်အမေရိကန်သူရဲကောင်းတယောက်ဖြစ်ခဲ့ပါတယ်အာကာသကဏ္ဍမှာအမေရိကန်ကလည်းဆိုဗီယက်ပြည်အောင်စုနဲ့ရှင်းနိုင်တယ်ဆိုတဲ့ယုံကြည်ချက်ရဖို့သူကကူညီဖော်ဆောင်ခဲ့တာပါနောက်နှစ်နှစ်ကြာမှာတော့ NASA အမေရိကန်အာကာသစူးစမ်းလေ့လာရေးအေဂျင်စီကနေထွက်ပြီးတော့အိုဟိုင်းယိုပြည်နယ်ကနေအထက်လွှတ်တော်အမတ်နေရာမှာဝင်ရောက်ရှင်းပြမယ်ကြေညာခဲ့တာပါအထက်လွှတ်တော်အမတ်အဖြစ်24နှစ်ကြာတာဝန်ထမ်းဆောင်ခဲ့ပါတယ
် I guess I've looked at my whole life as being
ကျွန်တော်တပောအလုံး American ပြည်တော်စုဂျိုတယ်ဘိုးဘူးပါပဲလို့ပြောရမှာပါ
American Democratic Party သမ္မတလောင်းဖြစ်ဝင်ရွေးခံခဲ့တဲ့ Hillary Clinton ဟာ John Glenn သေဆုံးတဲ့တဲ့တင်ကိုဦးဆုံးတရားဝင်ကြေညာခဲ့သူတွေကတယောက်ဖြစ်ပြီးတော့ Capitol Hill ကအခမ်းအနားတစ်ခုမှာထုတ်ဖော်ပြောခဲ့တာ
ပါ Senator John Glenn
ဒီစမနဲ့အမေရိကန်တရေကောင်းလေးဖြစ်တဲ့အထက်လွှတ်တော်အမတ် John Glenn ဒီနေ့မှကွယ်လွန်သွားပါတယ
် John Glenn ဟာ Ohio အထက်လွှတ်တော်အမတ်အနေနဲ့သမ္မတ Bill Clinton အစိုးရလက်ထက်တုန်းက Bosnia စစ်ပွဲအရေးအမေရိကန်ရဲ့စီမံကိန်းတွေမှာပါဝင်ခဲ့ပါတယ
်သူတို့နဲ့ရှင်နိုင်တဲ့အင်အားသုံးမှမဟုတ်ပါဘူးအိတ်ထက်မကပူကြီးတဲ့အင်အားသုံးဖို့ပြင်ဆင်ထားပါတယ်ဒီလိုအင်အားကြီးသုံးရင်နိုင်ငံအတွက်အကျိုးရှိပြီးတော့အရေးဆွမ်းရမယ့်ကိစ္စတွေလဲသွားနိုင်မှာပါဒါဟာတရားပွဲကိုလှုပ်ထိုက်တဲ့အရာပါ
အာကာသရေယာကနေ36နှစ်တာကင်းကွာပြီးတဲ့နောက်မှာ1998ခုနှစ်မှာတော့အာကာသခရီးပြန်နှင်ခဲ့ပါတယ်။ကိုယ့်ရဲ့တာကြာတဲ့အမေရိကန်အာကာသယာဉ် Discovery နဲ့အာကာသတဲ့ Light ပါရတဲ့ခရီးစဉ်မှာလေဟာပြင်းထဲမှာအိုမင်းရေယောင်ကျအစစ်စစ်တက်ရောက်မှုတွေကိုသိပ္ပံပညာရှင်တွေလေ့လာခဲ့ကြတဲ့နေရာမှာပါဝင်ခဲ့တာဖြစ်ပါတယ်။ဒီခရီးစဉ်မထွက်ခင်သူကသူ့ဇနီးကိုခုလိုပြောခဲ့ပါတယ်
။ကျွန်တော်တို့လက်ထက်တဲ့နေ့မှာမင်္ဂလာဂရီစကားတွေအပြင်အန်နီကိုပြောခဲ့တာကဘွားကြီးကိုညီငွေပြီးမဖြတ်တန်းရအောင်ကျွန်တော်ဆောင်ကုန်စူးစားပါမယ်ဆိုတာပါပဲ
1962ခုနှစ်အာကာသခီးစဉ်အောင်မြင်မှုတွေကစပြီးဂုံပြူမှုတွေအမြောက်အများရရှိခဲ့တဲ့ Mr. Glenn ကိုတက္ကသိုလ်အများပြားကဂုံနူးဆောင်ဘွဲ့တွေချီးမြှင့်ခဲ့သလို Woodrow Wilson လူထုအကျိုးဆောင်စု American ထက်လွှတ်တော်လူထုအကျိုးဆောင်စုနဲ့လက်မှုဆိုင်ရာသမ္မတရဲ့စုတစိတ်တွေလည်းရရှိခဲ့ပါတယ်သမ္မတ Obama က2012ခုနှစ်စစ်ဖက်ကပုံကိုယ်တွေကိုချီးမြှင့်တဲ့အမြင့်ဆုံးအကျိုးဆောင်ဂုံတူးစုကိုလည်းချီးမြှင့်ခဲ့ပါတယ်အင်ဂါဂျိုနဲ့တခြားအာကာသခီးတွေကိုတောင်ခေါ်သွားနိုင်မယ်အနာဂတ်သိပ္ပံပညာရှင်အင်ဂျင်နီယာနဲ့အာကာသယာဉ်မှုမျိုးဆက်သစ်တွေအတွက် Glenn ကအတူယူစံပြဖြစ်ရည်တည်ခဲ့တာပါလို့သမ္မတ Obama ကကြာသပတေးနေ့တုန်းကထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်ရှင
်သွားရရှင်များရှင်လာမယ့်နှစ်ပေါင်း20အတွင်းမြန်မာနိုင်ငံဟာစင်ကာပူထက်ကျော်ပြီးတော့တိုးတက်ရမယ်လို့ပြီးခဲ့တဲ့စင်ကာပူနိုင်ငံခီးစဉ်အတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဒီပြောဆိုချက်ဟာလက်တွေ့ကျပြီးဖြစ်နိုင်ခြေရှိတယ်လို့ VOA သောတာရှင်တွေကယူဆပါသလား။စင်ကာပူကိုအနှစ်20အတွင်းကျော်တက်နိုင်မှုဖြစ်နိုင်ခြေဘယ်လောက်ရှိပါသလဲ။မဖြစ်နိုင်ဘူးဆိုရင်ရောဒေါက်အောင်ဆန်းစုကြည်ကဘာကြောင့်အဲ့ဒီလိုပြောတယ်လို့ယူဆပါသလဲ။အခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားစီလိုပါရယ်။ကိုယ့်ရဲ့ဆွေးနွေးချက်ကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါရယ်။ VO ရဲ့ဖုန်းနံပါတ်က1-239-382-555လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါလေရှင်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါလေရှင
်။အင်္ဂါနေ့ရဒရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပြစေ။အခုတော့သောတာရှင်တွေကိုတေးသချင်းတစ်ပုဒ်နဲ့ဖြောပြတင်ဆက်ပေးပါမယ်။အဆိုတော်ညံလဲအောင်တီဆိုတဲ့အသေးကွဲဒီစင်ပါတချင်းကိုနားဆင်ကြရအောင်ပါရှင်။ ိုတော့ညဉ့်လောင်တီဆိုတဲ့အသက်ကွယ်ဒီစင်မာတဲ့ချင်းကိုနားဆင်ကြရတာဖြစ်ပါတယ်။ VOA မြန်မာပိုင်းညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြပါ။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းချင်းချက်ကိုမတ်တင်ကြီးထိုက်ကြညာပေးပါမယ်ရှင်။
အစိုးရနဲ့ကုမ္ပဏီအခြေခံ Rex Taylor ဆန်ကိုရွေးကောက်ခံသမ္မတ Donald Trump ကနိုင်ငံခြားရေးဝန်ကြီးယာဒူးနီယာအတွက်ရေးချယ်ဖို့မျှနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးစနေနေ့မနက်ပိုင်းတုန်းကပဲ Donald Trump က Taylor ဆန်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။တူရကီနိုင်ငံ Istanbul မြို့မှာဘုံနှလုံးပေါက်ကွဲခဲ့လို့လူ38ယောက်ထဲမှနေသေးဆုံးခဲ့ပြီးလူအတော်များများဒဏ်ရာရခဲ့ပြီးနောက်တနေ့ဒီကနေ့မှာတော့တနိုင်ငံလုံးဝန်းနေချေကွဲတဲ့အထိမ်းအမှတ်နေ့အဖြစ်ကြေညာပါတယ်။စနေနေ့နောက်ပိုင်းကဘောလုံးအားကစားရုံမှာပောက်ကွဲမှုတွေဖြစ်ခဲ့ပြီးမျက်မြင်သက်သေတွေနဲ့တာဝန်ရှိသူတွေရဲ့အပြောအရတိုက်ခိုက်မှုဟာဘောလုံးပွဲအပြီး2နာရီလောက်အကြာလုံခြုံရေးအရာရှိတချို့ကိုပိတ်မှတ်ထားတဲ့အသေးခံကားဘုံခွဲတိုက်ခိုက်မှုဖြစ်ပါတယ်။ Syria နိုင်ငံရှေ့ဟောင်းမြို့ပါမာယာမြို့ထဲကအစ္စလာမ်ရဲ့အစိုးရ ISD ကိုရုရှားတို့ကဒီကနေ့တနင်္ဂနွေနေ့မှာလေကြောင်းကနေအကြိမ်60ကျော်တိုက်ခိုက်ခဲ့တယ်လို့ Syria ရဲ့စောင့်ကြည့်ရေးအဖွဲ့နဲ့ရုရှားကာကွယ်ရေးဝန်ကြီးဌာနတို့ကပြောပါတယ်။တိုက်ခိုက်မှုအတွင်းစစ်သွေးစာ300ကိုတုတ်တင်ခဲ့ပြီးတင်ကား70ဒဇင်းနဲ့ကား30ဒဇင်းကိုဖျက်ဆီးခဲ့တယ်လို့ရုရှားဘက်ကပြောပါတယ်။အမေရိကန်ကာကွယ်ဝင်ကြီးအက်ရှ်ကာတာအီရတ်နိုင်ငံကိုကြိုတင်မကြေညာဘဲရောက်ရှိနေပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာတော့အီရတ်နိုင်ငံဘက်ကရက်မြို့ကအစ္စလာမ်နိုင်ငံတော်မြောက်ပိုင်းမိုးဆူးမြို့တော်ပြန်လည်သိမ်းပိုက်ဖို့အစီအစဉ်နဲ့ပတ်သက်ပြီးဝန်ကြီးချုပ်ဟီဒါအယ်အဘာဒီနဲ့အတူအမေရိကန်ညွန်ပေါင်းတပ်ဖွဲ့စီးဥစည်းချုပ်တွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်။
တရင်တင်ကြကိုမတ်တင်ကြီးထိုက်ကြညာပေးခဲ့တာပါဒီညနေအစည်းအဝေးထုတ်လုပ်ရမှုကကိုရရန်နိုင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Twiss ဖြစ်ပါတယ် VOA American တန်ညနေဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိ line to meter 7.19 နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောတာရှင်များအားလုံးရွှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မရှားဖောင်ပါနောက်တစ်နာရီကြာမှာပြန်လည်ဆုံတွေ့ကြတာပါရှင်
This program has come to you from the Voice of America, Washington.